ဘင်္ဂလားဒေ့ရှ်နိုင်ငံကိုမြန်မာနိုင်ငံဘက်ကနေအလုံးရင်းနဲ့ထွက်ပြေးခိုလုံလာကြသူတွေများလွန်းတဲ့အတွက်သူတို့ကိုအကူအညီပေးဖို့နောက်ထပ်အထောက်အပံ့တွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။အသင့်ရောက်လာတဲ့ဒီလူပေါင်း3သိန်းကျော်အတွက်ဒေါ်လာ89တန်းပိုးအရေးပေါ်အကူအညီရေးအစီအစဉ်တွေလုပ်နေတယ်လို့လည်းကုလသမဂ္ဂအတွေ့အကြုံမှုချုပ်ရဲ့ပြောခွင့်ရသူစတီဖင်ဒူဂျာရက်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မဆုမြမွန်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင်။
ဩဂတ်လ25ရက်နေ့ကနေစက်တင်ဘာ10ရက်နေ့အထိရခိုင်ပြည်နယ်ထဲကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဘက်ရောက်လာသူ3,100လောက်ရှိပြီးတော့အလုံးအရင်းနဲ့ရောက်လာနေတဲ့ပမာဏရော့ကျသွားမဲ့အခြေအနေမရှိဘူးလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့ကုလသမဂ္ဂရဲ့မိတ်ဖက်အဖွဲ့အစည်းတွေဒေသခံတွေကရောက်ရှိလာသူတွေအတွက်အစားအသောက်နေစရာ၊ကျန်းမာရေးစောင့်ရှောက်မှုနဲ့တခြားလိုအပ်တာတွေကိုထောက်ပံ့ပေးထားတယ်လို့ဒီနေ့လာနေကသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂတွေ့ရမှုချုပ်ရဲ့ပြောခွင့်ရသူစတီဖင်ဒူဂျာရစ်ကပြောကြားသွားပါတယ်။အသေးရောက်ရှိလာသူတွေကိုနေရာတစ်ခုတတ်မှတ်ပြီးတော့နေရာချထားပေးနိုင်ဖို့အတွက်ကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အရေးပေါ်ကြိုးစားနေပြီးနောက်ထပ်ကူညီထောက်ပံ့မှုတွေလိုအပ်နေတယ်လို့မစ္စတာဒူဂျာရစ်ကအခုလိုပြောပါတယ်
။ The scale and speed of the influx of people from Myanmar has overwhelmed capacity on the ground and additional resources are needed.
မြန်မာနိုင်ငံဘက်ကနေအလုံးအရင်းနဲ့ရောက်လာကြတဲ့နှုန်းနဲ့ပမာဏများလွန်းလာကြောင်းမနိုင်မနှင်းဖြစ်နေပြီးနောက်ထပ်အကူအညီတွေလိုအပ်နေပါတယ်။အသစ်ရောက်လာသူ3သိန်းကျော်အတွက်မဖြစ်မနေလိုအပ်တဲ့အရေးပေါ်အကူအညီတွေပေးနိုင်ဖို့အတွက်ဒေါ်လာ89တန်းပိုးကနဦးကူညီရေးအစီအစဉ်တစ်ခုကိုကူညီကယ်ဆယ်ရေးအေဂျင်စီတွေကပြင်ဆင်ထားပါတယ်
။ဩဂတ်လ25ရက်နေ့တုန်းကနေဆက်လုံခြုံရေးစခန်း30ဝန်းကျင်ကို ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကရှင်းလင်းရေးတွေကိုစတင်လှုပ်ဆောင်ခဲ့ပါတယ်။မောင်တော်ခရိုင်တွေကမွတ်စလင်တွေသာမကအကြမ်းဖက်တိုက်ခိုက်သူတွေရဲ့ရန်ကြောင်ရခိုင်တိုင်းရင်းသားတွေနဲ့တခြားဒေသခံအများအပြားလည်းဘေးလွတ်ရာမှာထွက်ပြေးခိုလုံနေကြရပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံအိုချာရဲ့အပြောအရရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေကြောင့်အရတားအာလုံးအန္တရာယ်နဲ့ရင်ဆိုင်နေကြရပြီးတောင်းနဲ့ချီတဲ့သူတွေဟာလည်းနေအိမ်တွေကိုဆွန့်ခွာနေကြရပါတယ်။ရသေးတောင်မြို့နယ်တွေကမွတ်စလင်ဒုက္ခသည်တွေအားလုံးထွက်ပြေးသွားကြပြီလို့ပြောခွင့်ရသူစတီဗင်ဒူဂျာရစ်ကပြောပါတယ်
။ The government has said that all of 3,500 Muslims living in 3 camps in the Ratindong township have left the site and are now believed to be heading towards the Bangladesh border.
ရသေးတောင်မြို့နယ်တွေကဒုက္ခသည်စခန်း3ခုမှာနေထိုင်နေကြတဲ့မွတ်စလင် 3,500 လုံးအဲ့ဒီနေရာမှာမရှိကြတော့ဘူးလို့အစိုးရကပြောပါတယ်။အဲ့ဒီလူတွေဟာအခုဘင်္ဂလားဒေ့ရှ်နယ်စပ်ဖက်ထွက်ခွာသွားကြပြီလို့ယုံကြည်ရပါတယ်။ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကတော့ရပ်ထားရတယ်။ဒါမှမဟုတ်လုပ်ငန်းတွေအကြီးအကျယ်ထိခိုက်နေပါတယ်။အဲ့ဒါကြောင့်အစားအသောက်ထောက်ပံ့မှုရရှိနေကြသူ3,000လောက်အကူအညီမရတော့ပါဘူး။1,000ခွဲလောက်လည်းအခြေခံကျန်းမာရေးစောင့်ရှောက်မှုမရနိုင်ကြတော့ပါဘူး။
လူဦးရေများပြားပြီးကမ္ဘာအဆင်းရဲဆုံးနိုင်ငံတစ်ခုဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဒုက္ခသည်တွေအတွက်နေရာထိုင်ခင်းပေးနိုင်ဖို့နဲ့အကူအညီပေးဖို့အတွက်အတော်လေးအခက်အခဲဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားခရိုင်တွေကလက်ရှိရှိနေတဲ့ကူတူပလောင်ဒုက္ခသည်စခန်းနာမှာမြေဧက2000ကျော်ဝန်းတဲ့နေရာမှာအသစ်ရောက်လာသူတွေအတွက်ခိုလိုရေးစခန်းဖွင့်နိုင်အောင်လို့ဝန်ကြီးချုပ်ရှိခါစီနာကနေရာပေးထားတယ်လို့နိုင်ငံသားရေးယုံကအငယ်တန်းဝန်ကြီးမိုဟာမက်ရှာရီယာအလမ်ကသူ့ရဲ့ Facebook စာမျက်နှာပေါ်မှာရေးသားထားပါတယ်။မြန်မာဘက်ကအသစ်ရောက်လာတဲ့ဒုက္ခသည်တွေကိုလည်းတနင်္လာနေ့ကစတင်ပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရကလက်ပွေနှိပ်ကိုယ်ရေးအချက်အလက်တွေရယူပြီးစာရင်းလုပ်နေပါတယ်။ဒီကနေ့အင်္ဂါနေ့မှာလည်းဝန်ကြီးချုပ်ရှိခါစီနာကကောက်ဆက်ဘဇားကဒုက္ခသည်စခန်းတွေကိုလာရောက်ဖို့ရှိနေပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှမိန့်ခွန်းပြောတဲ့အခါရိုဟင်ဂျာကိစ္စကိုတင်ပြပြီးမြန်မာဘက်ကရိုဟင်ဂျာတွေကိုပြန်ခေါ်ဖို့ထပ်မံတောင်းဆိုမယ်လို့ဝန်ကြီးချုပ်ဟာစီနာကလွှတ်တော်မှာအင်္ဂါနေ့ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေကိုပြန်ခေါ်ရေးနဲ့သူတို့ရဲ့လုံခြုံရေးအာမခံနိုင်ဖို့နိုင်ငံသားပေးရေးအတွက်တန်တမာရေးအရာဖိအားပေးဖို့အဆိုကိုလည်းဘင်္ဂလားဒေ့ရှ်လွှတ်တော်မှတနင်္လာနေ့တုန်းကအတည်ပြုခဲ့ပါတယ်။ဒီနေ့လာနေကပဲနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တင့်ဆွေနဲ့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံအမတ်ကြီးမိုဟာမက်ဆူဖီယာရာမန်တို့နေပြည်တော်မှာတွေ့ဆုံခဲ့ကြပါရယ်မိနစ်90လောက်ကြာတဲ့တွေ့ဆုံမှုအတွင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကတင်းကျင်းအေဂျန်ရေးဆောင်ရွက်နေတဲ့အခြေအနေတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့အခြေအနေတွေနဲ့နှစ်နိုင်ငံဆက်ဆံရေးကိစ္စတွေဆွေးနွေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေကြသူတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ပေမဲ့မြန်မာဘက်ကတော့ဘင်္ဂါလီဒါမှမဟုတ်ရခိုင်ပြည်နယ်ကမွတ်စလင်တွေလို့ပဲသတ်မှတ်ပါတယ်ရှင်။